မြန်မာလေကြောင်းတိုက်ခိုက်မှုကြောင့်တရုတ်လူမျိုးတွေသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အ мян ဆုံးအလေးနဲ့ထားတာဝန်ယူဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တာအမတ်ကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ယူနန်ပြည်နယ်ထဲကကြံငင်းတစ်ခုအပေါ်တောက်ချာနေတဲ့ကဘုံထိမှန်ပြီးတော့တရုတ်လူမျိုး၄ယောက်သေဆုံး၉ယောက်ဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်တာအမတ်ကြီးရန်ဟူလန်ကနေပြည်တော်မှာဒုတိယသမ္မတဆိုင်မောက်ခန်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံပြီးတော့ကန့်ကွက်ခဲ့တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်လူမျိုးတွေလေရင်ပုံမှန်တည်ဆုံခဲ့တဲ့တနေ့တည်းဖြစ်တဲ့တောက်ကြနေတော့ကလည်းတရုတ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးသစ်လင်းအောင်ကိုတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလျူဇန်မင်းကဆင့်ခေါ်ပြီးတော့အပြစ်တင်ကန့်ကွက်ခဲ့တာကိုတရုတ်နိုင်ငံသားရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရပ်ကိုအသေးစိတ်စုံစမ်းစစ်ဆေးပေးဖို့နဲ့စစ်ဆေးတွေ့ရှိချက်တွေကိုတရုတ်အစိုးရကိုတင်ပြဖို့အတွက်တောင်းဆိုခဲ့တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးလျူဇန်မင်းကရှင်းဟွာသတင်းကိုပြောခဲ့ပါတယ်။ဒီလိုမျိုးနောက်ထပ်မဖြစ်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့နဲ့တရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံအောင်ဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရကိုသူကတောင်းဆိုခဲ့ပါတယ်။တရုတ်ပိုင်နဲ့နားကိုရောက်လာတဲ့မြန်မာလေယာဉ်တွေကိုစောင့်ကြည့်သတိပေးမောင်းထုတ်ဖို့တိုက်လေယာဉ်တွေကိုတရုတ်မြန်မာနယ်စပ်နားကိုဆေးလွတ်ထားတယ်လို့လည်းတရုတ်လေတပ်ပြောခွင့်ရသူကပြောခဲ့ပါတယ်။တရုတ်မြန်မာနယ်စပ်နားကကိုးကန့်ဒေသမှာမြန်မာစိုးရတပ်တွေနဲ့ကိုးကန့်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာနဲ့အတူတရုတ်လေတပ်ကနယ်စပ်အခြေအနေကိုသတိအနေထားနဲ့အနီးကပ်စောင့်ကြည့်နေပြီးတော့တရုတ်လေကြောင်းပိုင်နယ်လုံခြုံရေးအတွက်ကာကွယ်သွားမှာဖြစ်တယ်လို့တရုတ်လေတပ်ပြောခွင့်ရသူရှန်ချင်ကဲကလည်းပြောကြားထားပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကလည်းမြန်မာဘက်ကပစ်လိုက်တဲ့ဘုံးတလုံးကြားခဲ့လို့ယူနန်ပြည်နယ်ထဲကအင်တလုံးပြက်စီးခဲ့ပါတယ်။အဲဒီတော့ကတော့ထိခိုက်သေးဆုံးမှုမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရေးဌာနကပြောပါတယ်ရှင်။